အနာဒိစကောင်စီဥထဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာမြို့သားဒီမိုကရေစီဖွဲ့ချုပ်နိုင်ကသူရဥတင်ကိုဒဇမလ9ရက်နေ့မနေ့ပိုင်းကတွားရောက်တွေ့ဆုံပါလေစစ်ကောင်စီကထုတ်ပြန်တဲ့ဓာတ်ပုံဒီထဲမှာတော့သူရဥတင်ဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အလံရင်တို့တစိမ့်နဲ့ပင်ဒီတိုက်ပုံကိုဝစ်ဆင်ထားပြီးတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့ရက်ဝဲအရက်စားနဲ့ဖြစ်ပါလေစစ်ကောင်စီဥက္ကဋ္ဌအနေနဲ့ဗိုလ်ချုပ်ကြီးဟောင်းသူရဥတင်နေကိုတွားရောက်တွေ့ဆုံပြီးတော့ရင်းနှီးနှီးနှုတ်ဆက်ကျမကြီးအချင်းတွေကိုမေးမြန်းခဲ့တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်တမရကောက်ဝေးဦးစီးချုပ်ဟောင်းနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ကဆိုပြီးတော့စစ်ကောင်စီရဲ့ကြီးညာချက်ထဲမှာသူရဥတင်ကိုရင်းညွန့်ဖော်ပြပါရတယ်။သူရဥတင်ဘက်ကဘာတွေဆွေးနွေးပြောဆိုခဲ့တယ်လဲဆိုတာကိုတော့အဲ့မှာထုတ်ပြန်ပြောတာမရှိပါဘူး။အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရစီကနေပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်ဆောင်အနေနဲ့ NLD ထိပ်တန်းခေါင်းဆောင်တူအုပ်ကိုလူသိရှင်ကြားတွေ့ဆုံတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမ်းမှုတွေရှိတဲ့ဆိုပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာဖြစ်တယ်လို့တချိန်တည်းမှာပဲ NLD ပါတီကိုမဲမတမ်းမှုဆွဲချက်တွေနဲ့ဖျက်သိမ်းမလားဆိုပြီးတော့လိလာသူတွေကစောင့်ကြည့်နေကြတဲ့အချိန်တွေဖြစ်ပါတယ်။ NLD ခေါင်းဆောင်ဒေါက်ဆက်စုကြည်နဲ့သမရဦးဝင်းမြင့်တို့ပါဝင် NLD ထိပ်ပိုင်းခေါင်းဆောင်များပြားကိုလည်းဖမ်းဆီးထားပြီးတော့အာဂတိလဲစားမှုဆွဲချက်တွေနဲ့တရားစွဲထားပါတယ်။ကျန်တဲ့ NLD ခေါင်းဆောင်အများပြားဟာလည်းတင်းရှောင်နေကြရတာပါ။အသက်90ကျော်ပြီဖြစ်တဲ့ NLD နိုင်ငံကသူရဥတင်ဦးဟာလေးဖြတ်ပြီးတော့ကျမကြီးအားနေနေတာမို့လို့ဒီမတိုင်ခင်အခြေအနေတွေကတည်းကပါတီရဲ့လုပ်ငန်းတွေကိုမယူနိုင်တော့ပါဘူးလက်ရှိမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုရုံးအပါအဝင်ရုံးခွဲအများပြားပိတ်ထားပြီးတော့ရုံးတွေလည်းဖျက်ဆီးခံမှုတွေရှိနေပါတယ် NLD ရုံးတွေကိုဘယ်သူဖျက်တယ်လဲဆိုတာရှင်းလင်းလင်းမရှိသလိုစစ်ကောင်စီဘက်ကလည်းဒါကိုတရားဝင်ရေးယူတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျ